အမေရိကန်မှာရောက်နေတဲ့တရုတ်သမ္မတရှီဂျင်းဖင်ကိုသမ္မတဒေါ်နယ်ထရမ့်ကဖလော်ရီဒါပြည်နယ်ကသူ့ရဲ့ဇိမ်ခံအပန်းဖြေဆိုင်အိမ်ကြီးမှာကြိုဆိုခဲ့ပါတယ်။ခေါင်းဆောင်နှစ်ယောက်ကြားဆွေးနွေးကြမယ်ထင်ပါမြောက်ကိုရီးယားကိစ္စနဲ့ကုန်သွယ်ရေးကိစ္စတွေကအဓိကဖြစ်မယ်လို့မျှော်လင့်ရပါတယ်။တရုတ်နဲ့ကုန်သွယ်ရေးမှာအမေရိကန်ကနှစ်ပေါင်းများစွာမမျှမတဖြစ်နေပြီးတော့လုံငွေပြနေတဲ့ကိစ္စကိုဆွေးနွေးရမယ်လို့ဖလော်ရီဒါကိုသွားသမ္မတရဲ့ Air Force One လေယာဉ်ပေါ်မှာသတင်းတောက်တွေကိုသမ္မတထရမ့်ကပြောခဲ့ပါတယ်။မြောက်ကိုရီးယားနျူကလ িয়ার အရေးနဲ့ပတ်သက်လို့တရုတ်ကပို့ပြီးဖိအားပေးရေးကိုလည်းဆွေးနွေးရမှာဖြစ်တယ်လို့အမေရိကန်သမ္မတကပြောပါရယ်။မြောက်ကိုရီးယားပြည်ထောင်စုကိုတရုတ်ကမဖြေရှင်းနိုင်ရင်အမေရိကန်ကဖြေရှင်းရမယ်လို့သမ္မတထရမ့်ကအခုသတင်းပတ်အစောပိုင်းမှာပြောကြားခဲ့ပါသေးတယ်။နိုင်ငံတကာဗန်နာရေးစနစ်ကိုမြောက်ကိုရီးယားအစိုးရတုံ့နိုင်အောင်ကူညီနေတဲ့တရုတ်ဘဏ်တွေနဲ့ကုမ္ပဏီတွေကိုပိတ်ဆို့တံခတ်ဖို့အတွက်အမေရိကန်အစိုးရကစဉ်းစားနေပါရယ်။တရုတ်သမ္မတရှီနဲ့အမေရိကန်သမ္မတထရမ့်တို့ဟာအခုမှပထမဆုံးအကြိမ်တွေ့ဆုံကြတာဖြစ်ပါရယ်။ဒီကနေ့ကြာသပတေးညမှာတော့ခေါင်းဆောင်နှစ်ယောက်နဲ့သမ္မတကတော်တွေဟာမာရာလာဂိုအပန်းဖြေဆိုင်အိမ်ကြီးမှာညစာအတူစားကြမှာဖြစ်ပါတယ်ဆွေးနွေးမှုတွေကိုတော့တောက်ကြနေမှာစတင်ကြမှာဖြစ်ပါတယ်ရှင်